COVID-19 ကပ်ရောဂါဟာအတော်လေးကူးစက်ပြန့်နှံ့လွယ်တယ်ဆိုပေမဲ့တက်ကြီးရွယ်ဦးတွေနဲ့ယောဂါအခန့်ရှိသူတွေအတွက်ကပိုပြီးအသက်အန္တရာယ်ကြီးပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့နေတဲ့မြန်မာနိုင်ငံမှာဒီလိုတက်ကြီးရွယ်ဦးတွေနဲ့ကိုခံအားနည်းသူတွေကိုကူးစက်မှုမရှိအောင်ဘာတွေပြင်ဆင်ထားသလဲဆိုတာကိုစုံစမ်းမေးမြန်းတင်ပြတော့မှာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကကမ္ဘာအနှံ့ကူးစက်ပြန့်နှံ့မှုအခြေအနေတွေကိုကြည့်ရင်ဒီပိုးကြောင့်သေဆုံးသူအများစုကယောဂအခန့်ရှိသူတွေလူမမာတက်ကြီးရွယ်ဦးတွေဖြစ်ပါတယ်။လက်ရှိမှာတော့ဘိုးဘွားရိတ်သားတွေနဲ့ HIV AIDS ဝေဒနာရှင်တွေရဲ့ဂေဟာတွေကိုဝင်ထွက်ခွင့်အချိန်ကန့်သတ်ဖို့အစိုးရကညွှန်ကြားထားတယ်လို့ NAC HIV AIDS ဂေဟာကိုထူထောင်ထားတဲ့ဒေါ်ဖြူဖြူသင်းကပြောပါတယ
်။ဆိုင်နာမေအဒီကန်ဆက်တယ်လို့ဆရာလည်းကျွန်တော်တို့စံတန်မှာအကုန်လုံးရှိနေတဲ့ကလေးအကုန်လုံးကိုပေးထားပြီးသားဖက်လက်ဖက်ထားပြီးသားပေါ့နော်အဲ့တော့ကျွန်တော်အခုလက်ရှိနေထားမှာကျွန်တော်တို့ကဒီ evolution တွေကကျွန်တော်တို့ပြတင်တယ်အဲနောက်တစ်ခါကျတော့ဘသူမကိုပြန်ပလုပ်နိုင်ဘူးအပြင်ပကပုံကိုဒီလိုမျိုးဆိုပေါ့နော်ဆုံးရောက်တာကိုလုံးဝရပ်တန့်တယ်နောက်တစ်ခါကျတော့ကျွန်တော်တို့အဲ့ထဲကိုရောက်သွားမယ်ဆိုလို့ရှိရင်ပေါ်ပြီးတော့ကုသမှုနော်ပေါ်ပြီးများနိုင်တာပေါ့နော်ဒီတော့အဲ့လိုနေရာကြီးဆိုလို့ရှိရင်ဘာရင်လို့တင်လဲဆိုတော့အချိန်ကိုတစ်တည်းတစ်တည်းထုတ်ပြန်ပြီးတော့ဟိုဥသမထားအချိန်ပေါ့နော်ခုလက်ရှိကတော့ကျွန်တော်တို့ဘယ်အချိန်ထိသွားမလဲကျွန်တော်တို့မသိနိုင်သေးဘူးခုလက်တော့ဆိုရင်ဒီမှာဒီညာစိတ်ခိုင်းရသွားတဲ့အနေအထားရောက်တဲ့အချိန်ကိုကျွန်တော်တို့ကထားမှတ်ထားတဲ့ဥပဒေတွေထားမှတ်ထားတဲ့စီမံစီကံတွေကိုတော့တိတိကျကျလေးဈေးစားလိုက်တာကိုဈေးစားလိုက်တာကိုလည်းဒါတွေကိုစောင့်ကြည့်ပြီးတော့ကုတ်ကဲ
အချိန်နဲ့စေးထိုးစေးတောက်နေရတဲ့ဝေဒနာရှင်တွေအတွက်ဒီထက်ပိုကောင်းတဲ့အစီအစဉ်တွေကိုကြိုတင်ပြင်ဆင်သင့်တယ်လို့သူမကယူဆပါတယ် HIV AIDS ဝေဒနာရှင်တွေယောဂမကူးဖို့စောင့်ရွက်ပေးတာစေးပြက်လက်တာမရှိအောင်လှုပ်ဆောင်ပေးတာမျိုးမရှိဘူးလို့သူကပြောပါတယ်ကိုယ်ရည်တည်ဖို့ခက်ခဲနေတဲ့အသက်ကြီးရွယ်ဦးဂေဟာရီနဲ့ပတ်သက်ပြီးလဲအစိုးရကတေချာပြင်ဆင်ပေးနိုင်ခဲ့ခြင်းမရှိသေးပါဘူးမိသားစုမရှိတဲ့သက်ကြီးရွယ်ဦးတွေစုနေရတဲ့ဘိုးဘွားရိတ်သားတွေမှာဒီယောဂါနဲ့ပတ်သက်တဲ့ကာကွယ်မှုပိုင်းကိုတေချာမတိကြပါဘူးမြင်းကြံမျိုးမှာကိုပိုင်ဘိုးဘွားရိတ်သားတစ်ခုထူထောင်ထားတဲ့ဒေါ်ယူဇနာခံရတော့ကိုရိုနာဗိုင်းရပ်စ်မကူးအောင်လို့ပိုးသက်စေဖြန့်တာကအစကျမရဲ့ဌာနဘက်ကစီစဉ်ပေးတာမဟုတ်ပဲကိုယ်တိုင်ပဲကာကွယ်မှုပိုင်းကိုတက်နိုင်ပြီးလှုပ်ဆောင်တယ်လို့သူကပြောပါတယ်
ဆရာတော့ဗမာမရှိတမတော့ကတော့ဒီမှာတော့အခုကျန်တာလဲဧည့်တယ်လဲအဝင်ပြတ်မလုပ်တော့ဘူးပေါ့နော်အလိုလိုလုပ်ထားလဲကိုယ့်ရဲ့ဘက်ကတော့ဗမာတော့လုံးမပေးသေးဘူးရှင်တစ်နေ့လုံးကဆေးရုံကတော့လာတယ်အမအဲ့ကြီးရတယ်လေလာတော့တမတော့ဝင်နေအောင်ပဲပြောသွားတယ်အဖိုးဖွားဆောင်တွေတော့မတော်ဘူးရှင်တမတော့တော့တေချာပြောပြသွားတယ်ပေါ့နော်အဲ့ဒါပဲရှိတယ်ရှင်ကျန်တာလည်းမလာဘူးရှင်ဒီမှာကတော့အမြဲတမ်းသူနာသူ့ဆီမှာတက်ကြတော့လေအမြဲတမ်းမတက်တက်တီးတန်ပေါ့နော်ဒါကတော့ဒီကဟိုကလုတ်တာအမျိုးသမီးပေါ့သူကတော့အမြဲလာကြည့်သေးတယ်ပေါ့နော်အဲ့ဒီအန်တီကတော့နေ့တိုင်းပေါ့စင်းရုံလုံးရင်တည်းမပြေရင်စေခန်းတို့ဘာလို့တော့လုပ်ပေးပါလဲရှင်
။နောက်ထပ်ပိုကူးနိုင်တဲ့စိုးရိမ်ရတဲ့နေရာတစ်ခုကတော့အချင်းတောင်တွေပါပဲ။အချင်းတောင်ဥယျာဉ်ထူထပ်နေပြီးတင့်တင့်နဲ့တကိုယ်ရည်တန့်ရှင်းမှုအတွက်လုံလောက်အောင်ပေးမထားတာတွေရှိရမို့မြန်မာနိုင်ငံအချင်းတောင်တွေမှာကိုရိုနာဗိုင်းရပ်စ်ပိုကူးဆက်ဖို့လေကူနေတဲ့အခြေအနေဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့အချင်းဥစည်းကိုဆက်သွဲခဲ့ပေမဲ့ခြေချားနိုင်ခြင်းချင်းမရှိပါဘူး။နိုင်ငံရေးအချင်းတောင်များကူညီဆောင်ရှောက်ရေးအသင်းကတွဲဖက်တွင်ရင်မှုကိုဘိုကြီးကတော့အခုချိန်ထိလူရည်ပောက်ကွဲနေစေဖြစ်နေတဲ့အကျဉ်းတောင်တွေကအချိန်တွေကိုတေချာလေးလာတုံးသက်ပြီးအမြန်ဆုံးဖြည့်ရှင်းဖို့လိုအပ်နေတယ်လို့သူကပြောဆိုလိုက်ပါတယ်
။အဲဒီဝန်ထမ်းတွေကဥမာထောင်ဝန်သားတွေ့မယ်ဆိုလို့ချိန်ရင်မိသားစုတွေထောင်ဝန်သားလာတွေ့တဲ့အခါကျရင်သူတို့ကအပူချိန်တိုင်းတယ်စစ်ဆေးတယ်ပေါ့နော်စစ်ဆေးတယ်ပြီးတဲ့အခါကျထောင်ဝန်သားတို့ကလည်းပိုးသက်စေးဖြန်းပြီးတော့ကဟိုအကျဉ်းသားကိုပြီးတယ်ကျွန်တော်တို့အဲ့လိုသိထားတယ်။ဒါပေမဲ့ကျွန်တော်တို့ဆိုရင်ကမြန်မာနိုင်ငံမှာဝန်လက်အင်အားကလုံလောက်မှုမရှိဘူး။မရှိဘူးဆိုတဲ့အခါကျတော့ဘယ်လောက်ထိတစ်နေ့တစ်ကြာလုံနိုင်တယ်ဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကဟိုပြောရခဲ့တယ်ကျွန်တော်တို့အမြင်ရတော့အားနည်းနေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။သို့ပို့ပြီးတော့သိုးရင်တယ်ပေါ့သိုးရင်တယ်ဆိုတော့ကဒီဟာကအချင်းထောင်ထဲမှာဖြစ်တယ်ဆိုပေမဲ့ထောင်ထဲမှာနေပြီးတော့မှကိစ္စမဟုတ်ပဲနဲ့ကျန်တဲ့အပြင်မှာရှိနေတဲ့လူအဖွဲ့ကြီးကိုတော်တော်ရိုက်ခတ်တော့တယ်အလေးထားပြီးတော့စဉ်းစားကြည့်တယ်ပြင်ဆင်တဲ့
လက်ရှိအဖြစ်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ၃ဦးနဲ့စောင့်ကြည့်တဲ့တန်တရာအရေအတွက်ကအယောက်300နီးပါးရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေသတင်းပေးပို့ရတာဖြစ်ပါတယ်ရှင်။